တော်တာရှင်များမင်္ဂလာပါရှင်အကြောင်းအရာမျိုးမျိုးခေါင်းစဉ်ထွေထွေနဲ့လေယာမြေတိမ့်ဆဲခံတောင်သူတွေဟာပြည်သူကရွေးကောက်တင်မြောက်ထားတဲ့အစိုးရတဲ့လက်ထက်မှာလေသိမ့်ရသိမ့်ကိစ္စတွေကိုဘယ်လိုဆောင်ရွက်ပေးမလဲလို့ညှော်လင့်နေကြတာပါဒီချိန်မှာပဲမြေသိမ့်ရသိမ့်ကိစ္စတွေနဲ့ပတ်သက်ပြီးဆောင်ရွက်နိုင်မှုအတွက်မကြာခင်ကာလကလေယာမြေပြည်ထနာစုံစမ်းစစ်ဆေးရေးအဖွဲ့ကိုအသက်ပြန်လည်ဖွဲ့စည်းလိုက်တာဖြစ်တဲ့အတွက်နိနာသူတောင်သူတွေအနေနဲ့လေယာမှုကင်းကိစ္စတွေကိုအသက်ပြန်လည်တိုင်ကြားဖို့လိုအပ်တဲ့အကြောင်းတောင်သူအရေးဆောင်ရွက်နေသူဦးမျိုးတန်းကပြောပါတယ်
။လေယာမြေတည်ဆည်းခံရမှုပြန်လည်စုံစမ်းစစ်ဆေးရေးကော်မတီဆိုပြီးတော့ဒုသမနာဥပဒေယူဦးဆောင်တဲ့ဘိုးကော်မတီကိုဖွဲ့ထားတယ်ပေါ့လေ။ဖွဲ့ထားပြီးတဲ့နောက်ပိုင်းမှာတိုင်းဒေသကြီးပြည်နယ်လိုက်နောက်ခရိုင်မြို့နယ်ပေါ့လေ။အဲ့ဒီအဖွဲ့တွေချက်ဖွဲ့ပါတယ်ဗျ။ဒါပေမဲ့လို့ပထမအစိုးရလက်ထက်မှာကတည်းကဒီအမှုပေါင်းကတိမ့်နဲ့ချီပြီးရှိတာဆိုတော့ဒါတွေကိုပြန်ပြီးတော့ရှာဖွေပြီးစစ်ဆေးနိုင်ဖို့မလွယ်ကူနိုင်ပါဘူး။ဒါကြောင့်မလို့တောင်သူတွေအနေနဲ့ကလည်းအစ်စ်ပြန်လဲဖော်စည်းတဲ့စစ်ဆေးရေးအဖွဲ့များကိုအစစ်စစ်ပေါ့နော်။အဲ့ဒါကိုပြန်ပြီးတော့ကိုယ်အမှုနဲ့ပတ်သက်တဲ့အကိစ္စရပ်တွေကိုအမှုတွဲနဲ့တကွာပြန်လဲတိုင်ကြားပေးဖို့လိုအပ်ပါတယ်ခင်ဗျ
။မြန်မာနိုင်ငံမှာမြေယာတိမ့်ဆဲမှုတွေကိုလေ့လာကြည့်ရင်ပြည်နယ်နဲ့တိုင်းဒေသကြီးအလုံးမှာရှိနေတာကိုတွေ့ရပါတယ်။ခေတ်ဆက်ဆက်တိမ့်ဆဲခံလေယာတွေဟာဧကတန်းချီရှိနေခဲ့ပြီးစစ်အစိုးရလက်ထက်မှာလေယာတိမ့်ဆဲမှုတွေအများဆုံးဖြစ်ခဲ့ပါတယ်။လေယာမြေတိမ့်ဆဲခံတောင်သူတွေရဲ့အတန်ကိုတင်ပြရမယ်ဆိုရင်ရန်ကုန်တိုင်းသုံးကားမြို့နယ်တာတာမြိုင်ကျေးရွာမှာလက်နက်39ကျပြီးလေခွန်ပေးဆောင်လာတဲ့တောင်သူ19ဦးရဲ့လေဧက140ခန့်ကို2005ခုနှစ်မှာရော့ချင်းနစ်နာချင်းမပေးဘဲနိုင်ငံတော်စီမံကိန်းဆိုပြီးတင်ခဲ့ပါတယ်။အဲ့လိုတိမ့်တဲ့အကြောင်းကိုမြို့နယ်အုပ်ချုပ်ရေးမှူးမြေစင်းဦးစီးနဲ့မြို့နယ်ရက်တက်ဖွဲ့မှူးစတဲ့တာဝန်ရှိသူတွေပါဝင်တဲ့အာဏာပိုင်အဖွဲ့အစည်းဟာတောင်သူတွေကိုအစည်းအဝေးခေါ်ပြီးပြောခဲ့တာပါ။အဲ့လိုနိုင်ငံတော်စီမံကိန်းအတွက်လက်သိမ်းတယ်လို့သက်ဆိုင်ရာအာဏာပိုင်အဖွဲ့ကပြောလာတဲ့အခါမှာလက်သိမ်းတာဘယ်သူကတင်ခိုင်းတာလဲအထောက်ထားပြပါလို့တောင်သူတဦးကထမေးမိတဲ့အတွက်အာနာဖီဆန်နယ်ဆိုပြီးချက်ချင်းပဲကြိုးတုပ်ခေါ်ပြီးထောင်တစ်နှစ်ကျော်ကြာခံရတဲ့အထိဖြစ်ခဲ့ပါဗျ။အဲ့လိုပဲအေရီတိုင်းညောင်နှုံးမြို့နယ်ဒဇင်ရေကျော်ကျေးရွာမှာတောင်သူ52ဦးရဲ့လက်အေက360ခန့်ကို2000ပြည့်နှစ်မှာမူဝင်ခရိုင်အုပ်ချုပ်ရေးမှူးကသိမ်းယူခဲ့ပြီးကုမ္ပဏီတွေကိုငားမွေးခံနေလုပ်ဖို့ရောင်းချခဲ့ပါဗျ။ဒီအတွက်စိုက်ပျိုးရေးပဲလုပ်တတ်တဲ့တောင်သူတွေဖို့လယ်တွေလက်လွတ်ရတဲ့အချိန်မှာအတော်အထိနာခဲ့ပါတယ်။အလားတူမန္တလေးတိုင်းကြောက်ဆက်ခရိုင်တမန်သာကြီးပါကတောင်သူ29ရောက်ပိုင်းနဲ့ရံမြေ169ဧကစကြက်မြေ250စုစုပေါင်းဧက400ကျော်ကို2004ခုနှစ်မှာသိပ္ပံနဲ့နည်းပညာဝန်ကြီးဌာနကတည်ရစိုက်ပျိုးရေးစီမံကိန်းအတွက်သိမ်းယူခဲ့ပါတယ်။တဲ့ယူတုံးကလည်းတောင်သူတွေရဲ့မြေဒေသမကစိုက်ပျိုးထားတဲ့ဝါနဲ့အခြားသီးနှံစိုက်ပျိုးပင်တွေကိုပါသိမ်းယူခဲ့တာပါ။တရက်စိုက်ပျိုးတာမှာအောင်မြင်ပဲခြုံတော်တွေဖြစ်ပေါ်လာခဲ့ပါတယ်။2012ခုနှစ်မှာမူလတောင်သူတွေကခြုံတွေပြန်ရှင်းပြီးစိုက်ပျိုးရေးဝင်လုပ်တဲ့အခါဘယ်အချိန်ကမြေပိုင်ရှင်ဖြစ်နေမှမသိတဲ့ကြောက်စဲကြမ်းခိုင်ရေးပါတီကတောင်သူတွေကိုပိုင်နဲ့ကျူးလွန်မှုနဲ့တရားဆွဲဆိုထားတဲ့အတွက်လက်ရှိအချိန်ထိအမှုရင်ဆိုင်နေရဆဲဖြစ်ပါတယ်။စကိုင်းတိုင်းမြင်းမှုမြို့နယ်ကံပြားကျေးရွာမှာတောင်သူ16ရောက်ပိုင်းနဲ့လေကတရားခန့်ကို1989ခုနှစ်ကဗတ်ဆုံစိုက်ပျိုးမွေးမြူရေးလုပ်ဖို့တပ်ဆိုင်ရာအာဏာပိုင်တွေကသိမ်းယူခဲ့ပါတယ်။1988မှာအဲ့ဒီမြေတွေကိုစစ်တပ်ကပြန်လည်လက်လွှဲယူလိုက်ပြီးမူလတောင်သူမဟုတ်တဲ့သူတွေကိုတီးစားချလောက်ကင်ခွင့်ပေးတဲ့အပြင်အစိုးရအသင်းနဲ့အစိုးရအဟောင်းကြားမှာဂျာကန်လာမှာတီးစားဝင်ရောက်လောက်ကင်နေသူတွေကိုယာယီလောက်ကင်ခွင့်လက်မှတ်ပုံစံအသုံးကိုထုတ်ပေးသွားခဲ့တာရှိခဲ့ပါတယ်။လက်သိမ်းခံရတဲ့တောင်သူတွေရဲ့ဘဝနစ်နာဆုံးရှုံးမှုဖြစ်ပေါ်ခဲ့ရတာတွေကိုစကိုင်းတိုင်းဒေသကြီးတောင်သူလယ်သမားသမဂ္ဂမှအကြံပေးပုဂ္ဂိုလ်ဦးကျော်မိုးလိုင်ကထပ်မံပြောဆိုပါတယ်
။တောင်သူရဲ့လယ်တို့ယာတို့သိမ်းခံလိုက်ရမယ်ဆိုရင်ဒီလေနဲ့ရာနဲ့အသက်မွေးဝမ်းကြောင်းမှုပညာအလုပ်ပဲအသက်မွေးတဲ့အလုပ်ကိုဖြည့်စီလိုက်ဘာမှလှုပ်ရှားတာမရှိတော့ဘူးတနေ့အသက်မွေးပညာလည်းမတတ်တော့ဘူးဒီလေသိခါနဲ့တောင်သူရဲ့သားသမီးတွေကပညာကိစ္စတွေမှာလည်းဒီအစ်စ်မပညာမပြောနဲ့အထက်တန်းပညာတောင်ကောင်းကောင်းမသိ냐တချို့ဆိုလေးလောက်သူရင်ကဒါကြောင်းထွက်လိုက်ရတဲ့အခြေအနေတွေဝင်ဝင်မရှိတဲ့အခါမှာ
ကလေးတွေတောင်းပညာရေးထားဖို့ကစအခက်အခဲတွေတွေ့လာတယ်ကျမကြီးထိခိုက်လာရင်တော့မှသင်းတို့တက်ရရင်ဘယ်ပြဿနာသွားကုန်မလဲနောက်ဆက်တဲ့စိုးစိုးတွေကအိမ်မတန်ဆိုးရလာတယ်ပေါ့ဗျာတင်းဆက်ကလေယာဉ်မြေပြဿနာတွေကြောင့်တောင်သူတွေရဲ့မိသားစုဘဝဟာအမှန်တကယ်ပဲနစ်နာခဲ့ကြပါတယ်တောင်သူတွေရဲ့အရေးကိုအစိုးရကလွယ်ပြီးကင်တွယ်ဖြည့်ရှင်းပေးနိုင်တဲ့သူတွေလည်းမရှိနိုင်ပါဘူးဒါကြောင့် သက်ဆိုင်ရာအစိုးရအနေနဲ့တင်းဆက်ကလေယာဉ်မြေတွေနဲ့ပတ်သက်ပြီးအမှန်တကယ်မြေယာဆုံးရှုံးသူတွေနစ်နာမှုမရှိစေဖို့အတွက်ဥပဒေလောက်ထုံးလုံကြီးတွေနဲ့အညီတိကျမြန်ဆန်စွာစစ်ဆေးဆောင်ရွက်ဖို့လိုအပ်မှာဖြစ်ကြောင်းတင်ပြလိုက်ရပါတယ်ယေစုတင်ပါတယ်ရှင်ကျမခင်မျိုးသွယ်ပါ